လာမယ့်အောက်တိုဘာ16ရက်နေ့မှာကျင်းပမယ့်ဘင်္ဂလားပင်လယ်ကွေ့နိုင်ငံများ BIMSTEC ထိပ်သီးဆွေးနွေးပွဲကိုဒေါက်တာဆာစုကြည်တက်ရောက်နိုင်မယ်လို့မျှော်လင့်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကလာအိုနိုင်ငံမှာလွန်ခဲ့တဲ့လကတွေ့ဆုံစဉ်ဖိတ်ကြားထားပါတယ်။ BIMSTEC အစည်းအဝေးဒေါက်ဆုတက်မယ်လို့သမ္မတဦးထင်ကျော်ကလည်းအိန္ဒိယခရီးစဉ်မှာအတီးအလင်းကြေညာထားပြီးဖြစ်ပါတယ်။ဒေါက်ဆုကိုနိုင်ငံခေါင်းဆောင်အဖြစ်အပြည်ပြည်ဆိုင်ရာကအသိအပပြုကြပါတယ်။အသင်း90အတွင်းပြည်တွင်းပြပထောက်ခမှုကိုဗမာအစိုးရအပြည့်အဝရတာကိုပြသနေပါတယ်။ဒံကအရေးယူခံရစဉ်ကဗမာစစ်အစိုးရဟာဒေသဆိုင်ရာအဖွဲ့အစည်းတွေမှာရရနေရာကပါဝင်ခဲ့ရပါတယ်။ဗမာစစ်အစိုးရကလည်းအိန္ဒိယနိုင်ငံတွေရဲ့အသိအပပြုမှုနဲ့ကူညီမှုကိုရယူဖို့ကြိုးပမ်းပါတယ်။အပေခံဗမာစစ်အစိုးရကိုလက်ခံလိုက်တဲ့အာဆီယံအသင်းဟာအနောက်တိုင်းနဲ့ဆက်ဆံရမှာပြဿနာမျိုးစုံနဲ့ကြုံတွေ့ခဲ့ရပါတယ်။ဗမာအစိုးရကိုယ်စားလှယ်အစည်းအဝေးတက်ခွင့်မရတဲ့အချိန်အခါတွေအများကြီးရှိပါတယ်။2006မှာဗမာဟာအာဆီယံဥက္ကဋ္ဌလုတ်ခွင့်ရပြီမဲ့အစဉ်အတန်းမမီတဲ့အတွက်ရှင်းနေကြတော့မှ2014မှာအလှည့်ကျဥက္ကဋ္ဌလုတ်နိုင်ပါလေ
။ဒေါ်ဆန်းစုကြည်ကိုနေအကျဉ်းချုပ်မှာချထားပြီးဒေသဆိုင်ရာအဖွဲ့အစည်းတွေမှာဝန်ဆန့်ဖို့ကြိုးစားတဲ့ဗမာစစ်အစိုးရဟာဝေဖန်ကန့်ကွက်မှုကိုတနည်းမဟုတ်တနည်းကြုံတွေ့ရပါတယ်။စိန်ကောင်းကြောက်ကောင်းရောင်းဝယ်ရမှာစီးရိုးတွေကကန့်လန့်ကန့်လန့်ဆိုသလိုစစ်အစိုးရရဲ့ကိုယ်စားလှယ်ကြောင့်ညီလာခံတရုတ်ပြတ်မှာကိုအာဆီယံခေါင်းဆောင်တွေစိုးရင်ခဲ့ကြပါတယ်။အဲ့ဒီတုန်းကဒေါ်စုကိုလွှတ်ပေးပြီးဒီမိုကရေစီပြုပြင်ရေးလုပ်ဖို့ဖိလစ်ပိုင်အမျိုးသမီးသမ္မတဂလိုရီယာအာရိုယိုကထိပ်သီးညီလာခံမှာပြောပူပါတယ်။ညီလာခံတက်ရောက်တဲ့ဗိုလ်ချုပ်မူကြီးတန်းရွှေထိုင်ရမလို့ထားရမလို့နဲ့ကိုယ့်ရုပ်ကာယဖြစ်နေပုံကိုလည်းရုပ်မြင်သံကြားမှာတွေ့နိုင်ပါတယ်။ပြည်တွင်းမှာထင်သလိုလုပ်တဲ့အစိုးရဟာပြည်ပမှာစက်တရေကင်းမဲ့နေတာကိုညီလာခံတိုင်းမှာတွေ့နိုင်ပါတယ်။
နောက်ဖက်ဒေသကိုကုန်သွယ်ရေးတိုးချဲ့လို့တဲ့ထိုင်းနဲ့အရှေ့ဘက်ကိုစီးပွားရေးတိုးချဲ့လို့တဲ့အိန္ဒိယတို့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်မှာဘင်္ဂလားဒေ့ရှ်နဲ့သတိလင်္ကာပါဝင်လာတဲ့အခါမှာ1998ဇွန်လမှာ BIMSTEC လေးနိုင်ငံစီးပွားရေးအုပ်စုပေါ်ထွက်လာပါတယ်။ဇူလိုင်မှာဗမာစစ်အစိုးရအာဆီယံအသင်းဝင်ဖြစ်လာပြီးဒီဇင်ဘာမှာလေးနိုင်ငံစီးပွားရေးအုပ်စုဝင်ဖြစ်လာပါတယ်။မကြာမီနီပေါနဲ့ဘူတန်ပါဝင်လာတဲ့အတွက်BIMSTEC ကဘင်္ဂလားပင်လယ်ကွေ့ဒေသခုနှစ်နိုင်ငံအုပ်စုဖြစ်လာပါတယ်။ဒါကိုတံပြန်တဲ့အနေနဲ့1999ဩဂုတ်လမှာတရုတ်ကရှေ့ဆောင်ပြီးဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာပါဝင်တဲ့ BCIM လေးနိုင်ငံစီးပွားရေးဈေးနှုန်းကိုတည်ထောင်ပါတယ်။ယူနန်တောင်ပေါ်ဒေသကိုလမ်းဖွင့်ပေးဖို့တရုတ်ကရည်ရွယ်ပြီးအိန္ဒိယကတော့အရှေ့မြောက်ဒေသကိုလမ်းဖွင့်ပေးလိုပါတယ်
။အိန္ဒိယနဲ့ထိုင်းဟာသူတို့အကျိုးစီးပွားမြင့်တင်ဖို့အတွက်ခေါင်းနိုင်ငံ BIMSTEC စီးပွားရေးအုပ်စုကိုဖွဲ့စည်းပေမဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာ၊နီပေါ်နဲ့ဘူတန်နိုင်ငံတွေကတော့အကျိုးခံစားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ဝင်ရောက်လာကြတာဖြစ်ပါတယ်။ BIMSTEC စီးပွားရေးအုပ်စုဟာစူနေဘွဲ့နိုင်ငံတွေကိုစီမံကိန်းအကောင့်ထည့်ဖော်ဖို့တိုက်တွန်းတာလောက်ပဲလုပ်နိုင်ပါတယ်။ငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်အုပ်စုဝင်နိုင်ငံတွေကိုဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမရှိပါဘူး။ဒါကြောင့်တီထောင်တာအနည်း20နီးပါးရှိပေမဲ့တိုးတက်မှုမှာအလွန်နှေးကွေးနေတာကိုတွေ့ရပါတယ်။ဖွဲ့စည်းပြီး18နှစ်ကြာတော့မှ BIMSTEC ရုံးချုပ်ကိုဒါကာမြို့တော်မှာဖွင့်လှစ်နိုင်ပါတယ်။အိန္ဒိယဦးဆောင်တဲ့အုပ်စုဖြစ်လို့ရာမဲ၊ကြာမဲ၊မူဝါဒကျင့်သုံးသလိုဖြစ်နေပါတယ
်။အိန္ဒိယဦးဆောင်တဲ့ BIMSTEC ခုနှစ်နိုင်ငံစီးပွားရေးအုပ်စုမှာရောတရုတ်ဦးဆောင်တဲ့၄နိုင်ငံ BCIM စီးပွားရေးဈေးညံမှာရောပါဝင်နေသူ2ဦးဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာဖြစ်ပါလေတရုတ်မှာလူဦးရေတန်း1300ကျော်ရှိပြီးအိန္ဒိယမှာတန်း1200ကျော်ရှိပါလေဘင်္ဂလားဒေ့ရှ်မှာလူဦးရေတန်း160မြန်မာမှာ52တန်းရှိပါလေတရုတ်နဲ့အိန္ဒိယလက်တွဲပြီးဘင်္ဂလားဒေ့ရှ်မြန်မာနဲ့အတူစီးပွားရေးဈေးကြံတည်ဆောက်နိုင်ရင်အိန္ဒိယအရှေ့မြောက်ပြည်နယ်တွေနဲ့ယူနန်ပြည်နယ်လမ်းပွင့်ပေါ်မှာဖြစ်လို့ပါဝင်သူအလုံးအကျိုးခံစားရလိမ့်မယ်လို့မျှော်လင့်နေကြပါတယ်ဒါပေမဲ့လူရည်ထူထပ်တဲ့ဒေသနဲ့လမ်းပွင့်သွားရင်မဖွံ့ဖြိုးသေးတဲ့52တန်းနစ်နာနိုင်တာကိုလည်းသတိရှိဖို့ထောက်ပြကြပါတယ်။1985မှာတည်ထောင်တဲ့အာရှတောင်ပိုင်းဒေသအဆင့် SARRC မှာလည်းမြန်မာဟာလိလာသူအဆင့်ပါဝင်ပါလေ။ပထဝီအနေအထားအရမြန်မာပြည်ဟာအာရှတောင်ပိုင်းဒေသမှာပါဝင်သလိုအရှေ့တောင်အာရှမှာလည်းပါဝင်နေပါလေ။ဒါပေမဲ့တောင်ပိုင်းအာရှအဆင့်ဟာပါကစ္စတန်အိန္ဒိယပဋိပက္ခကြောင့်တိုးတက်မှုစိတ်သုံးတဲ့အတွက် BIMSTEC စီးပွားရေးအုပ်စုကိုထပ်မံဖွဲ့စည်းရတာဖြစ်ပါတယ်။အ အိန္ဒိယဥဆောင်တဲ့အသင်းအဖွဲ့နဲ့စီမံကိန်းတွေရဲ့ထင်ရှားတဲ့အသင်းလက္ခဏာဟာနှောင့်နှေးကြံ့ညာမသေးကြတာဖြစ်လို့ဝန်ကြီးချုပ်မိုဒီနဲ့ဒေါ်စုတို့လက်ထက်မှာဘယ်လိုများပြောင်းလဲလာမလဲဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါလို့တယ်ခင်ဗျာ။